ရောပြန်ပိုးတွေ့သူ23ပါအဖွဲ့တွေကစကူဟာထိုင်းနိုင်ငံမှာကွာရန်တင်း14ရက်ဝင်ခဲ့ပြီးကိုဗစ် -19 negative အဖြစ်ထွက်ထားသူတွေပါဒါပေမဲ့ပြည်ရင်းရောက်ပြီး9ရက်အကြာမှာတခွဲစစ်ဆေးပြီးအတည်ပြုနိုင်ခဲ့လို့ယောဂဘလို့ကူးစက်ခဲ့တယ်လဲဆိုတဲ့အကြောင်းရင်းကိုရှာဖွေနိုင်မှုနှစ်နိုင်ငံရဲ့မှအေးတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မအစုစုပါပြီးခဲ့တဲ့19ရက်နေ့ကတခွဲအတီးပြူတွေ့ရှိခဲ့တဲ့ဒူနာသစ်23ဟာထိုင်းနိုင်ငံမှာလဝကဥပဒေနဲ့အချင်းကျခံထားရတဲ့35ဥပအဖွဲ့တွေကဖြစ်တယ်လို့မြရီနယ်စက်ဂိတ်တာဝန်ရှိသူတွေထံကသိရပါဗျ။သူတို့ကိုနှစ်နိုင်ငံတာဝန်ရှိသူတွေကဇွန်လ10ရက်နေ့မှာလွှဲပြောင်းလက်ခံခဲ့ကြပြီးဖန်မျိုးကမူရစ်ဆေးဖြတ်စခန်းမှာကွာရန်တင်းထားခဲ့တာပါ။ကျူဝင်ပြီး9ရက်အကြာမှာတော့အဲ့ဒီတည်းက23မှာယောဂပူးတွေ့ရှိခဲ့လို့သဆိုင်ရာဆေးရုံတွေစီအတိအသင့်လွှဲပြောင်းခဲ့ကြသလိုဂျန်နဲ့ဆက်နက်ဦးကိုလည်းတိချထားဆစ်ဆေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီတည်းက19ဦးဟာ COVID-19 negative အဖြစ်ထွက်ထားပြီးမှနေဆက်ကိတ်ကနေတဆင့်လွှဲပြောင်းပေးခဲ့သူတွေဖြစ်တယ်လို့ထိုင်းနိုင်ငံက COVID-19 ထိန်းချုပ်ရေးလုပ်ငန်းပြောခွင့်ရပုဂ္ဂိုလ်ကပြီးခဲ့တဲ့22ရက်နေ့တုန်းကပြောခဲ့တာပါ။ကိုဗစ်ရောဂါနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကကျန်းမာရေးတာဝန်ရှိသူတွေအချင်းချင်းပုံမှန်ဆက်သွယ်ရှိနေတယ်လို့အခုလိုအခြေအနေမျိုးမှာလည်းထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုပြောပါဗျ။
ကျွန်တော်တို့ဘက်ကဝင်သွားပြီးဟာတော့သူကစိတ်ဝင်စားတော့သူ့ဘက်မှာဘယ်လိုနဲ့ထိခဲ့တွေ့ခဲ့လဲဆိုတဲ့ history ကိုဒီလူတွေကပြန်ကြည့်ချင်တာ။ဘာကြောင့်လဲဆိုတော့သူတို့နိုင်ငံမှာဒီလူတွေကသွားခဲ့လာခဲ့တဲ့ယာဉ်ရှင်ရှိရင်အဲသူတို့မှာလည်း contact tracing ပြန်လိုက်ရတာပေါ့နော်။ဒါကျွန်တော်တို့ကတော့ဒီပညာအရာလေသူတို့နဲ့တူတယ်ပေါ့ဒီလုံနေတဲ့နေရာဆိုအဲ့တော့သူကဒီလူတွေကိုပြန်ပြေးခြင်းတယ်
ပြည်ပကပြန်လာသူတွေထဲမှာကိုဗစ်ရောဂါပိုးမရှိကြောင်းတစ်ဖက်နိုင်ငံမှာစစ်ဆေးခဲ့ပြီးဖြစ်ပေမဲ့လည်းမြန်မာပြည်ထဲဝင်လာသူတိုင်းဟာသတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်တာနဲ့ဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးခံရမှာဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
။ဟိုဘက်မှာဘလို့ပဲစစ်ခဲ့တယ်ဆိုတော့ကွာရန်တင်းဝင်နေတယ်ပဲပြောပြောကျွန်တော်တို့အနေနဲ့ကတော့ဒါပြန်တယ်ပြီးတော့စစ်ရတဲ့နေရာရှိရပါတော့နော်။ဒီစစ်မှာပဲကျွန်တော်တို့ကဆော့ဆော့တိဆော့ဆော့ဖယ်ထုတ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဘက်ကတော့ခုနပြောတဲ့ဟိုမှာကွာရန်တင်းဝင်ခဲ့တဲ့စစ်ဆေးဝင်ခဲ့တဲ့စစ်ဆေးpositive ဖြစ်ခဲ့တဲ့ negative ဖြစ်ခဲ့တဲ့ဒီကျွန်တော်ပြန်ဆက်လာပါမယ်။နောက်တစ်ခုကဒီ covid ဒီရောဂါရဲ့တဘာဝပါလို့နည်းနည်းမဆက်များတာပေါ့နော်။စစ်တိုင်းလည်းတူအောင်မတွေ့ဘူး။ဒီမှာချင်းစစ်ခဲ့လို့မတွေ့ပေမဲ့ဒုတိယချင်းစစ်တော့မှတွေ့တာပေါ့နော်။ဒီခုနရက်နေတာရင်းတာတော့ခန္ဓာကိုယ်ရဲ့ခုခံအားနဲ့ပိုးနဲ့တုံ့ပြန်မှုပေါ့ကျွန်တော်တို့လူနာရီထဲမှာတော့ရှိရတယ် positive side negative side ပေါ့။
ကိုဗစ်ကရောဂါမပြီးဆုံးသေးပေမဲ့ပြည်တွင်းမှာနိုင်ငံတော်အဆင့်ကနေခြေလက်ဒေသအထိအလုံးဝိုင်းဝန်းဆောင်ရွက်နိုင်ခဲ့လို့ဒီလိုအခြေအနေမှာထိန်းချုပ်နိုင်ခဲ့တာလို့ဆိုပါရယ်။ဒါပေမဲ့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်အပါအဝင်ရောဂါထိန်းချုပ်နိုင်ခဲ့ပြီလို့ယူဆရတဲ့တရုတ်နိုင်ငံမှာလည်းကူးစက်မှုတွေရှိလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုတိုက်တွန်းထားပါရယ်။ဂျမိုင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးခြင်းအထိဆိုတခွဲတီပြူလူနာ292ဦးတည်းကသေဆုံးသူ6ဦးနဲ့ယောဂဘူးကင်းစင်လာသူ204ဦးအထိရှိထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။